ယခင်ဒီနဲ့တက်တဲ့ရေကုလသမဂ္ဂလုံခြုံရေးကောင်စီကပြင်ထန်တဲ့ဆုံးဖြတ်ချက်ချဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကကြာသာပတေးနေ့မှာတိုက်တွန်းလိုက်ပါတယ်။ဆယ်စုနှစ်များစွာကြာမြင့်လာတဲ့ယခင်ဒီနဲ့ပြဿနာဟာကြည်ရင်းကိစ္စမဟုတ်တော့ဘဲနိုင်ငံရဲ့နယ်နိမိတ်ကိုကျော်လွန်လာခဲ့ပြီဖြစ်တဲ့အကြောင်းမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့သူ့ရဲ့သတင်းစာရှင်းလင်းပွဲအတွင်းမစ္စယန်ဟီလီကပြောကြားခဲ့တာပါ။ဒီတော့တွင်ယခင်ပြည်နယ်နဲ့ပတ်သက်လို့ဗြိတိန်ဦးဆောင်ရေးဆွဲတဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းလည်းထွက်ပေါ်လာပါတယ်။မတ်အင်ဂျင်နီယာကောက်နှုတ်တင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်တွေရဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုချက်ချင်းရပ်တန့်အောင်လုံခြုံရေးကောင်စီကဂျားဝင်ဆောင်ရွက်ပေးဖို့ပမောခရန်ဟီလီကမနေ့ကသတင်းစာရှင်းလင်းပွဲမှာအခုလိုတိုက်တွန်းခဲ့ပါတယ်
။ And I recommended that the Security Council issue a strong resolution and to
မြန်မာနိုင်ငံကိုလုံခြုံရေးကောင်စီရဲ့ဆင်းရဲမဲ့အစီအစဉ်ထဲမှာထည့်သွင်းပြီးပြင်းထန်တဲ့ဆုံးဖြတ်ချက်ချမှတ်ဖို့ကျွန်မအကြံပြုပါတယ်။
လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မှာပါဝင်တဲ့အချက်တွေနဲ့ပတ်သက်လို့လေသူကအခုလိုအကြံပြုပါတယ
် By saying our security council resolution is it's the first time that
လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ဆိုတဲ့နေရာမှာမြန်မာနိုင်ငံအတွက်ပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်ဒီဆုံးဖြတ်ချက်ထဲမှာလည်းမြန်မာတက်မတော်အပါဝင်လုံခြုံရေးတက်တွေရဲ့အကြံဖက်မှုတွေချက်ချင်းရပ်ဖို့ဒီကိစ္စမှာပါဝင်ပတ်သက်ခဲ့တဲ့အဖွဲ့အစည်းအားလုံးကိုလည်းသူတို့ကျူးလွန်မှုတွေအတွက်တာဝန်ခံဖို့စတဲ့အချက်တွေပါဝင်ဖို့လိုပါတယ်
မောင်းတော်ဒေတာမှာ2016ခုနှစ်အောက်တိုဘာလကအကြမ်းဖက်မှုတွေဖြစ်ပေါ်စဉ်အချိန်ကလေးကလုံခြုံရေးတပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြင်းပြင်းကျူးလွန်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေဟာ Crimes Against Humanity လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနှီးပါးအထိရှိနေကြောင်းဒီနှစ်ဖေဖော်ဝါရီလကလေးကကုလသမဂ္ဂကိုသူအစီရင်ခံတင်ပြခဲ့ကြောင်းလည်းရန်ဟီလီကပြောပါတယ်အခုကုလသမဂ္ဂကနေရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကို ethnic cleansing လူမျိုးတုံးရှင်းလင်းမှုဖြစ်တတ်မှတ်ထားတာနဲ့ပတ်သက်လို့ရန်ဟီလီရဲ့အမြင်ဘယ်လိုရှိပါသလဲလို့သတင်းတောက်တူမင်းမြန်းရာမှာတော့
Well as I said in my report hundreds of thousands of people do not choose to flee from their homes to live in
ကျွန်မအစီအစဉ်စာရဲမှာပြောထားတဲ့အတိုင်းတိုင်းနယ်ရှိတဲ့ဒေသခံတွေဟာသူတို့နေအိမ်တွေကနေဆန့်ခွာထွက်ပြေးပြီးဆိုးဝါးရတဲ့ဒုက္ခတွေစိတ်ခံတွေမှာတွားပြီးနေထိုင်မှုရွေးချယ်ခဲ့ကြတာမဟုတ်ပါဘူးသူတို့ရဲ့အသက်အန္တရာယ်ကိုချင်းချောက်ခံရလို့ဖြစ်ပါတယ်။အခုချိန်ထိလည်းလူတွေထောင်နဲ့ချီဆက်ပြီးထွက်ပြေးနေရဆဲဆိုတဲ့သတင်းတွေကြောင့်ကျွန်မအလုံးကိုစိုးရိမ်မကင်ဖြစ်နေပါတယ်။ဒါကြောင့်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်သလား၊ဒါမှမဟုတ်လူမျိုးလုံးရှင်းလင်းမှုလားဆိုတဲ့အဓိပ္ပာယ်အတိအကျတတ်မှတ်ပြဋ္ဌာန်းမှုထက်ဆိုင်ရင်အရေးအကြီးဆုံးလိုအပ်တာကတော့ချက်ချင်းအရင်းယူဆောင်ရွက်ဖို့ဖြစ်ပါတယ်
။ဆယ်စုနှစ်ပေါင်းများစွာကြာမြင့်လာတဲ့ရခိုင်ပြည်ထနာဟာပြည်ရင်းရေးကိုကြော်ပြီးနိုင်ငံတကာအထိရောက်လာတဲ့အခြေအနေနဲ့ပတ်သက်လို့လည်းရန်ဟီလီကအခုလိုပြောပါတယ
်။ There is widespread of hate speech, particularly that is directed at the Rohingya, which amounts to incitement of hostility.
မြန်မာနိုင်ငံထဲမှာအထူးသဖြင့် Rohingya တွေကိုပြစ်မှတ်ထားပြီးအမုန်းတရားဖြန့်ပွားအောင်ဖန်တီးတာတွေရှိပါတယ်။ရန်လိုမုန်းတီးမှုကမကအကြမ်းဖက်မှုတွေဖြစ်ပွားအောင်မှလှုံ့ဆော်မှုအများပြားရှိခဲ့ပါတယ်။ Rohingya ဆိုတာတိုင်းရင်းသားတွေမဟုတ်တဲ့အတွက်သူတို့အခွင့်အရေးအတွက်တောင်းဆိုပန်ခွင့်မရှိဘူးဆိုတဲ့အချက်ကိုမြန်မာလူမျိုးတွေရဲ့စိတ်ထဲထင်မှတ်အောင်နှစ်ပေါင်းများစွာစီယုံသိမ့်သွင်းခံခဲ့ရပါတယ်
။တဆက်တည်းပဲလက်ရှိပြည်ရင်းမှာဘာသာပေါင်းစုံချစ်ချည်ရေးဆူတောင်းပွဲတွေကျင်းပနေတာနဲ့ပတ်သက်လို့လည်းရဟီလီက
I therefore urge the government to use public messaging that embraces the entire makeup of the Myanmar population. Use the recent public
မြန်မာအစိုးရကိုတောင်းဆိုချင်တာကအခုလက်ရှိပြုလုပ်နေတဲ့ဘာသာပေါင်းစုံချစ်ချည်ရေးဆူတောင်းပွဲတွေကိုအသုံးချပြီးမလုံမုံထားမှုတွေနဲ့တည်ယူတမ်းမှုတွေကိုတိုက်ဖြစ်ရမှာဖြစ်ပါတယ်။ဒါအပြင်လူမျိုးရေးခွဲခြားမှုကိုအဆုံးသတ်စေတဲ့ဥပဒေတွေပြန့်ထမ်းဖို့လွှတ်တော်ထဲမှာအများစုရဲ့ထောက်ခံမဲတွေကိုအသုံးချဖို့လိုပါတယ်
။ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေပြန်ပြီးလက်ခံရေးအစီအစဉ်မှာလုံလုံခြုံခြုံနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်ရေးနဲ့သူတို့ရဲ့ဘဝတွေပြန်ပြီးတည်ဆောက်ရေးတည်ကြအောင်ဆောင်ရွက်ဖို့မြန်မာဆွေရဘက်ကအချိန်ဘလောက်ယူမလဲဆိုတာကိုလည်းသူ့အနေနဲ့စိုးရိမ်မိကြောင်းသတင်းတောက်တွေကိုပါမောခရန်ဟီဒီကပြောကြားခဲ့ပါရရှင်